ပြီးခဲ့တဲ့နိုဝင်ဘာ14ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာကန်းကောအမတ်ဒေါ်ရင်မင်းလိုက်တင်သွင်းတဲ့အဆိုတစ်ခုကိုအမတ်15ယောက်ကထောက်ခံဆွေးနွေးပြီးသက်ဆိုင်ရာဒုဝန်ကြီးကလည်းထောက်ခံခဲ့တဲ့အတွက်အဆိုအတည်ဖြစ်ခဲ့ပါတယ်။အဲ့ဒီအဆိုကတော့နိုင်ငံတစ်ဝန်းလုံးရှိတိဆောက်ရေးလုပ်ငန်းများအားသတ်ပါတီစနစ်ကိုမှန်ကန်စွာကျင့်သုံး၍အမြန်ဆုံးအကောင့်ထည့်ဖို့ဆောင်ရွက်ပါရန်ပြည်ထောင်စုအစိုးရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဒုဝန်ကြီးရဲ့ဖြည့်ရှင်ချက်တွေကိုကြည့်ရင်ဒီအဆိုဟာအလွန်ကြီးကျယ်များပြားတဲ့ဘတ်ဂျက်ငွေကြေးဆိုင်ရာကိစ္စတွေအာဂရီလိုက်စားမှုဆိုင်ရာပြဿနာတွေစသဖြင့်ကိစ္စအတော်များများနဲ့ဆက်ဆက်နေတာမို့စိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဂူဒီဘတ်အဲ့ဒီအဆိုနဲ့ဆိုင်တဲ့ကိစ္စအကြောင်းဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
။ကန်ကောအမတ်ဒေါ်ရမင်းလိုင်ကအစိုးရကနေဘဏ္ဍာငွေအမြောက်အများအကုန်ကျခံပြီးလုပ်နေတဲ့တိဆောက်ရေးလုပ်ငန်းတွေအရေးအသွေးမပြည့်မီပဲတိုင်းပြည်ဘဏ္ဍာငွေအလဟတဆုံးရှုံးလေလွင့်နေတာကိုအမြန်ဆုံးကာကွယ်တားဆီးဖို့အတွက်ဒီအဆိုကိုတင်ရတာလို့ဆိုပါရယ်။အဆိုကိုထောက်ခံဆွေးနွေးတဲ့တနက်ပင်အမတ်ဦးမြင့်ဦးကခစ်ဆက်ဆက်အစိုးရရဲ့လက်ထက်မှာတိုင်းပြည်အတွက်လိုအပ်တဲ့လမ်းတံတားအဆောက်အအုံဆယ်မြောင်းတာတမန်စတာတွေစောက်တဲ့အခါကိုရိုင်းဘတ်ဂျက်ရေးဆွဲကိုရိုင်းတိဆောက်ကိုရိုင်းကြက်မှတ်ကိုရိုင်းစစ်ဆေးလုပ်ခဲ့ကြတဲ့အတွက်သိမကြခင်ပြန်ပြက်စီးတာနောက်ထပ်ဘတ်ဂျက်ထပ်တောင်းတာတွေကြောင့်ပြည်သူဗန္နာတွေအဟောတိကံဖြစ်နေတယ်လို့ဆိုပါရယ်ဒါရီမကသူ့မဲဆန္ဒနယ်ကတံတား14စင်းဆိုရင်လေစောက်ပြီးတစ်နှစ်အတွင်းရိုးရင်းပျက်စီးလာတယ်ဆိုပြီးလက်တွေ့ထောက်ပြခဲ့ပါရယ်ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အမတ်တိုင်းကထောက်ခံခဲ့ကြတာပါအခုလိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးစောက်လို့ရေးဒုဝန်ကြီးဦးကျော်လင်းရဲ့ပြန်လည်ရှင်းလင်းချက်ကပိုးပြီးစိတ်ဝင်စားဖို့ကောင်းပါတယ်သူက third party စနစ်ကိုလိုလိုချင်းချင်းလက်ခံကျင့်သုံးသွားမယ်အပြင်စောက်လို့ရေးဝန်ကြီးဌာနကိုလည်း3နှစ်အတွင်း regulatory body ဖြစ်အောင်ပြောင်းလဲဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်း contract လုပ်ငန်းတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ contractor တွေဆောင်ရွက်နိုင်ဖို့လှုပ်ဆောင်သွားမယ်ဆိုပြီးဖြစ်ပါတယ်သူဆိုလိုတာကလက်ရှိစောက်လို့ရေးဝန်ကြီးဌာနအနေနဲ့အစိုးရဘတ်ဂျက်တွေနဲ့လုတ်ကင်ဆောင်ရွက်နေရတာတွေရှိသေးတယ်ဒီလိုအခြေအနေမှာလွတ်တော်ကတိုက်တွန်းတဲ့ third party စနစ်ကျင့်သုံးပြီးအစစ်အစစ်ခံနိုင်အောင်လုပ်သွားမယ်ဒါဒီမကနောက်ဆိုရင်စောက်လို့ရေးဝန်ကြီးဌာနအနေနဲ့ကိုယ့်ဘာသာကိုစောက်လို့ရေးလုပ်ငန်းတွေလုပ်တော့မှာမဟုတ်ဘူး regulatory body အနေနဲ့ပဲလုပ်ငန်းတွေပြီးစီအောင်ဆောင်ရွက်သွားမယ်အဲ့ဒါကို၃နှစ်အတွင်းအကောင့်ထည့်ဖော်မယ်လို့ဆိုသွားတာပါ
တကယ်လဲရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြီးလိုက်ရင်ဝန်ကြီးဌာနတွေဆိုတာကိုယ့်ဘတ်ဂျက်တွေကိုကိုယ်ကိုယ်တိုင်သုံးစွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြားပါပြီ။ဆောက်လို့ရေးဆိုဆောက်လို့ရေးလုပ်ငန်းတွေကိုယ်တိုင်လုပ်ဆက်မှုဆိုစက်ရုံလုပ်ငန်းတွေကိုယ်တိုင်လုပ်စီပင်ဆိုလမ်းခင်းရေမြောင်းဖောက်အမိုက်သိမ်းကိုယ်တိုင်လုပ်ဆိုတဲ့စနစ်မျိုးပါ။ဒီလုပ်ငန်းတွေကိုကိုယ်တိုင်လုပ်ကင်ကြတဲ့အတွက်အစင်းစင်သောဌာနဆိုင်ရာဝန်ထမ်းတွေဟာလုပ်ငန်းတွေထဲပါဝင်ပတ်သက်လုပ်ကင်မှုတွေရှိလာပါတယ်။ဝန်ကြီးဌာနကလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကြမ်းတွေကိုသွင်းရတာတချို့လုပ်ငန်းတွေအတွက် contract စ contract ရယူလုပ်ကင်တာစတာတွေကိုကိုယ်တိုင်တော်၎င်းကိုယ့်ရဲ့မိသားစုဝင်တွေရဲ့နာမည်တွေနဲ့တော်၎င်းလုပ်ကင်ကြပါတယ်။ကိုယ့် budget ကိုယ်ကိုယ်တိုင်ယာရာသတ်မှတ်သုံးဆွဲရတာဖြစ်လေတော့ကိုယ့်အတွက်မျက်စုံအောင်တာအဓိကအခြားဘာမှဂရုစိုက်စရာမလိုတဲ့အနေအထားမျိုးနဲ့နှစ်ပေါင်းများစွာဖြတ်သန်းလာခဲ့ကြတာဖြစ်ပါတယ်
။ကိုယ့်ဌာနအတွက်ကိုယ်တိုင်ပစ္စည်းတင်သွင်းသူ contract စ contract လုပ်ပြီးအကျိုးမြတ်ရယူတာအပြင်အချားပြင်ပကို contract ပေးရတော့လေလက်ငွေယူပြီးလောက်ကင်တဲ့အလေအထလဲကြဲကြဲပြန့်ပြန့်ထွန်းကားလာပါတယ်။ဒါကိုပိုဆိုးစေတာကတော့အရင်အသွင်းနဲ့ကုန်ကြစရိတ်ပုံမှန်ဟုတ်မဟုတ်စစ်ဆေးတဲ့ third party စနစ်ရှိမနေတာပါ။ဒီလိုအကြောင်းအကျောင်းတွေကြောင့်လဲအာဏာရှင်တွေအုပ်စိုးခဲ့တဲ့ခေတ်ကာလတစ်လျှောက်လုံးနိုင်ငံဗန္နာငွေကြီးအမြောက်အများကုန်ကြခဲ့သလောက်လမ်းတံတားဆက်ယုံလျှက်စစ်စတဲ့အခြေခံအဆောက်အုံကောင်းကောင်းတွေမပေါ်ထွက်ခဲ့တာပါ။တကယ်ပေါ်ထွက်ခဲ့တာကတော့ကျယ်ပြန့်နဲ့အချင်းပြတ်ခြားစားမှုဝင်ကြီးနဲ့ဌာနဆိုင်ရာအရာရှိကြီးတွေအကြီးအကျယ်ကြွယ်ဝချမ်းသာမှုစတာတွေပဲဖြစ်ပါတယ်။အခုဝင်ကြီးဌာနတွေမှာ third party စနစ်ကျင့်သုံးခဲ့မယ်ဆိုရင်စောက်လို့ရေးဒုဝင်ကြီးပြောတဲ့ဝင်ကြီးဌာနတွေဟာ regulatory body အဖြစ်ပြောင်းလဲနိုင်ခဲ့မယ်ဆိုရင်ရလာမယ့်ကောင်းကျိုးကတော့အများကြီးပါပဲ။အဓိကကောင်းကျိုးကတော့တိုင်းပြည်ဘဏ္ဍာငွေကုန်သလောက်ကုန်ရကြိုးနှက်တဲ့လန်တရာဆက်ယုံအဆောက်အုံအဆရှိသဖြင့်အရေးအသွေးကောင်းတွေရလာမှာပါဒုတိယတစ်ခုကတော့အစိုးရဟာအစိုးရအလုပ်ကိုပြီးပြီးပြင်းပြင်းလုပ်လာနိုင်မှာဖြစ်ပါတယ်အရင်အာဏာရှင်အစိုးရအဆက်ဆက်ကနေဒီကနေ့အချိန်ထိအစိုးရဝင်ကြီးဌာနတွေဟာသူတို့လှုပ်တင်လှုပ်ထိုက်တဲ့အလုပ်သူတို့မလုပ်ဘဲမလုပ်တင်တဲ့ငွေကိုင်းသုံးဆွဲရတဲ့လုပ်ငန်းပေါင်းစုံကိုလုပ်နေပြီးအစိုးရရန်နေရမလိုအပ်ပဲကြီးထွားနေတာကြပါပြီအဲ့ဒီပြဿနာတစတစပြေလည်သွားနိုင်ပါတယ်။နောက်ပြဿနာတစ်ခုက ကိုဘတ်ဂျက်ကိုကိုကင်တုံးရတာနဲလေးလေးအာဂရီလိုက်စားဖို့အခွင့်အလန်းနဲလေးလေးဖြစ်ပါတယ်ဒီအတွက်အကျင့်ပြတ်ချစားမှုကိုလည်း short ချနိုင်ပါလိမ့်မယ်နောက်ထပ်ကောင်းချီးတစ်ခုကတော့လက်ရှိအစိုးရဝန်ကြီးဌာနကလုပ်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတွေဝန်ဆောင်မှုလုပ်ငန်းတွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေလုပ်ခွင့်ရမှာဖြစ်တဲ့အတွက်ပုဂ္ဂလိကလုပ်ငန်းတွေလည်းကြီးထွားတိုးတက်လာစေမှာဖြစ်ပါတယ်ပုဂ္ဂလိကလုပ်ငန်းကျယ်ပြန့်ကြီးထွားလာခြင်းဟာတိုင်းပြည်စီးပွားရေးအတွက်ရောအလုပ်ကိုင်ဖန်တီးရေးအတွက်ပါကောင်းတဲ့လက္ခဏာဖြစ်စေမှာပ
ါနောက်ထပ်ကောင်းကျိုးတစ်ခုကတော့အရေးအသွေးစစ်ဆေးတဲ့ third party စနစ်အကောင့်ထဲပေါ်မဲ့ကုမ္ပဏီတွေလုပ်ငန်းတွေထွန်းကားလာမဲ့ကိစ္စပါလက်ရှိမှာမရှိသလောက်ဖြစ်နေတဲ့အဲ့လိုကုမ္ပဏီအမျိုးအစားတွေနိုင်ငံတကာနီးတူပေါ်ပေါက်ထွန်းကားလာအောင်အားပေးဖို့လိုပါတယ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အစိုးရဝန်ကြီးဌာနအနေနဲ့ third party စနစ်အကောင့်ထဲပေါ်မဲ့အပြင်သုံးနှစ်အတွင်းအစိုးရအလုပ်ကိုပဲပြည်ပြင်းပြင်းလုပ်မဲ့ regulatory body အဖြစ်ပြောင်းမယ်ဆိုတဲ့ကိစ္စဟာအစိုးရရန်ရာအတွင်းကောင်းမွန်တဲ့တော်လှန်ပြောင်းလဲမှုတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်